မနေ့ကပဲဒေါ်အောင်ဆန်းစုကြည်ကကျွန်တော်တို့ RFA နဲ့မင်းမြန်းကမ်းမှာသူကဒီဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတွေမှာပေါ့လေနိုင်ငံရေးအကျဉ်းသားဆိုတာမရှိသင့်တော့ဘူးဆိုတဲ့အကြောင်းသူပြောသွားပါတယ်ခင်ဗျာဒီပြောဆိုခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းရဲ့အမှတ်ချက်လေးသိချင်ပါတယ်ခင်ဗျာ
ဒါကတော့ကျွန်တော်တို့ဒီမိုကရေစီစနစ်ကိုကျင့်သုံးနေတဲ့ဒီမိုကရေစီကိုချက်မှန်နေတဲ့အစိုးရဆိုလို့ရှိရင်တော့နိုင်ငံရေးအကျဉ်းသားဆိုတာကဟိုရှိကိုရှိမှာမဟုတ်တော့ပါဘူးဆိုတော့ဘာလို့နိုင်ငံရေးရဖန်ဆီးတယ်ဆိုတာကဖြစ်ကိုမဖြစ်သေးတဲ့ကိစ္စပါဒီနေ့ကွာဒီမှာကျွန်တော်တို့လည်းဒါကိုတော့ဟိုအထူးကျလည်းပြောလက်ထားတဲ့ကိစ္စလို့ပြောလို့ရပါတယ်ဒီနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့ပြတ်ထန်းတဲ့ပြစ်မှုတွေကိုပယ်ဖျက်ပေးဖို့လိုပါတယ်ဒါကအရေးကြီးဆုံးအချက်ဖြစ်မှာပါဥပမာငါစီးပြီးတော့ဗျာဆိုတော့ငါကငါတကြီးခါခွေးစားလေကကြီးငါအဲ့လိုငါနဲ့ပတ်သက်တဲ့အားလေးကိုပြချပေးဖို့လိုတယ်ဖြည့်သိပေးဖို့လိုတယ်ဥပမာ security တို့ဘာတို့ညာတို့ဆိုတဲ့ကိစ္စမျိုးတွေကကျွန်တော်နိုင်ငံမှာမရှိသေးတော့ဘူးလို့ကျွန်တော်ထင်တယ်နောက်တစ်ခါတချို့နိုင်ငံရေးနဲ့ပတ်သက်ဆက်နွယ်တဲ့တကူက69နှစ်ဒုံ70ခုနှစ်တို့ကထိုးထိုးလူငယ်ချမ်းသာကိုပေးတဲ့အခါမှာအစိုးရနေပြီးတော့ဒီတရားရေးဌာနကိုမေးပါတယ်ဆိုတော့နိုင်ငံရေးပုံမှန်ဆိုတာပါလဲဆိုတာကိုအများကြီးသူတို့ရှင်းကြတာရှိပါတယ်နိုင်ငံရေးနဲ့သက်ဆိုင်တဲ့ပုံမှန်လေးအဲ့ဒါလေးကိုဖြည့်ပေးပြဖို့လိုတယ်နောက်တစ်ခါတချို့ပုံမှန်လေးကိုပြင်ဆင်ပေးဖို့လိုပါတယ
်နိုင်ငံရေးအကျဉ်းသားရဲ့လွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့အခါမှာဒီနိုင်ငံရေးအကျဉ်းသားများစီစီရေးဖွဲ့ဆိုပြီးလည်းဖွဲ့ခဲ့တယ်ဆိုတော့အဲ့ဒီနေရာမှာဒီပြဿနာတစ်ခုတက်နေတာဒီနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ပတ်သက်ပြီးတော့အခုချိန်ထိမပြတ်သေးဘူးခင်ဗျာဆိုတော့ဒီကိစ္စတွေကအခုနောက်ပိုင်းမှာရောအရေးကြီးလာလိမ့်မယ်လို့ထင်ပါသလားခင်ဗျာ
โอเคไอ้เจ้าซ่าก็တော့ဒီလက်ရှိအစိုးရနဲ့ဆိုင်တယ်နောက်တစ်ခါတကယ်အစိုးရကိုမောင်းနေနေတယ်ဥပမာကာလုံလူဟာမျိုးပေါ့ဆိုတော့သူတို့တွေရဲ့စိုးပြချက်နဲ့အဓိကသက်ဆိုင်တယ်လို့ထင်ပါတယ်မြန်မာနိုင်ငံအမျိုးသားလူ့ကိုယ်ရေးကော်မရှင်ပေါ့လीဆိုတော့သူတို့ကုလက်ကူကလည်းစိတ်မထုတ်ပြီးတော့ထုတ်ပြကြကြတဲ့ထုတ်ပြီးတော့နိုင်ငံရေးအကျဉ်းသားတွေရှိနေတာကရုပ်ကောက်ဝဲတဲ့ဒီအဟာတာဖြစ်နေတယ်တားဆီးတယ်လို့တရားမျက်တော်ကြီးလွတ်လပ်တဲ့ရုပ်ောက်ပွဲဖြစ်ဖို့အတွက်အတားဆီးတခုဖြစ်နေပါတယ်ဆိုပြီးတော့ထင်ရှားချက်ထောက်ရတာရှိပါတယ်ဆိုတော့ကျွန်တော်ပြောချင်တာကဒီနိုင်ငံရေးအကျဉ်းသားဆိုတဲ့ကိစ္စကတည်ရှိနေတဲ့အစိုးရရဲ့သဘောထားနဲ့အများကြီးသက်ဆိုင်ပါတယ်သူတို့ရဲ့သတ်မှတ်ချက်နဲ့ဆိုင်ပါတယ်
အခုဆိုလို့ရှိရင်ဗမာပြည်မှာအပြောင်းလဲတခုဖြစ်ပြီးတော့ဒီအစိုးရအသစ်တခုတက်လာတော့မယ်ပေါ့လေဆိုတော့အဲ့ဒီအနေထားကပေါ့နိုင်ငံရေးအကျဉ်းသားတွေနဲ့ပတ်သက်ပြီးတော့ဘယ်လိုရိုက်ခတ်မှုရှိလာလိမ့်မယ်လို့ပြောလင့်ထားလဲခင်ဗျအ
ဲ့ဒါကဒီလိုရှိပါတယ်ဆိုတော့အခုသိကြတဲ့တခုကတော့ဒီလာမယ့်အစိုးရကအခုဆိုလို့ရှိရင်တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဟိုကမ္ဘာဖြစ်ဖို့များပါပြီဆိုတဲ့ကိစ္စမျိုးဖြစ်လာပြီဆိုတော့အခုဒီကိုယ်လာကြည့်ကြရဲ့အကြဆုံးရှိတော့ဆိုတော့အဲ့ဒီအခါမျိုးမှာဒီသမရကအစိုးရဖွဲ့မယ်ဒီအစိုးရအဖွဲ့ကရဲ့သဘောထားကအရေးကြီးပါတယ်စီော်လေးရတလောက်ကတော့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကဒါအာဏာရလာမယ်အစိုးရဖွဲ့မယ်ဆိုလို့ရှိရင်တော့နိုင်ငံကြီးအကျဉ်းသားဆိုတဲ့ကိစ္စမျိုးကတော့မရှိတော့တော့ဘူးလို့မျှော်လင့်ရပါတယ်တကယ်လည်းကျွန်တော်တို့အဲ့လိုယုံကြည်ပါတယ်
နောက်ဆုံးတစ်ခုအနေနဲ့မေးချင်တာဒီမှာဥဆိုလို့ချင်း NLD ပါတီကနေပြီးတော့အစိုးရဖြစ်လာမယ်ဆိုတော့ NLD ပါတီကနေအတိုက်ခံနေပြီးတော့အစိုးရဖြစ်လာတယ်အစိုးရဖြစ်လာတဲ့အခါမှာပေါ့လေအစိုးရကအနေနဲ့ကတက်ကြွလှုပ်ရှားသူနေတဲ့အထိတ်တိုက်တွေ့နေတဲ့အခြေအနေမျိုးအမြင်နဲ့တွေ့ရတယ်ပေါ့လေဆိုတော့ဒီဟာနဲ့ပတ်သက်လို့ရောဘယ်လိုများမှန်းထားမိလဲခင်ဗျာတော့ NLD နဲ့ပါကိုတိတ်တို့လိုအခုတက်ကြွလှုပ်ရှားသူတွေပေါ့လေဟိုပေါ့ထိတ်တိုက်ရင်ဆိုင်မှုတွေတော့တွေ့နိုင်လိမ့်မယ်ရောယူဆသည်လားခင်ဗျ
တက်ကြွလှုပ်ရှားတဲ့လူတွေနဲ့အစိုးရနဲ့ကတော့သဘောထားချင်းတစ်ခါတည်းတော့ရှိမှာမဟုတ်ပါဘူးဆိုတော့အဲ့ဒီခါမျိုးမှာအတိုက်ခံလည်းရှိလာမယ်ဆိုတော့ဆလတ်ပြတာတွေလည်းရှိကောင်းရှိလာနိုင်တယ်ဆိုတော့ဒီလိုကိစ္စမျိုးမှာတော့တောက်တက်လာမယ်အစိုးရပေါ့လေအဲ့ဒီအပေါ်မှာတော့ထိန်းသိမ်းသိသိနဲ့သွားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်သို့ပေမဲ့လည်းတခုရှိတာကတော့ဟိုတက်စကမ်းမတော့မပြောနိုင်ဘူးပေါ့လေဒီအစိုးရကတော့လူခွေနဲ့ဒီမိုကရေစီကိုဘယ်လောက်ထိလိုက်နာမလဲပေါ့ဆိုတော့ဒီအပေါ်မှာတော့ဟိုမူတည်ပါတယ်ဟိုတချို့ကိစ္စလေးမှာကြတော့ဒီကျွန်တော်နိုင်ငံမှာကအခုကပြည်ထဲရေးပေါ့ဗျာဆိုတော့အခုဖမ်းလာစီးတာလေးလုပ်နေရဆိုတဲ့ကိစ္စလေးကအဓိကပြည်ထဲရေးကလုပ်နေတဲ့ကိစ္စပါဆိုတော့ပြည်ထဲရေးဝန်ကြီးကိုတမတော်ကကိုဥစည်းချုပ်ကနေပြီးတော့တိုက်ရိုက်ခတ်တာဖြစ်တဲ့အတွက်အစိုးရကခိုက်ခွင့်မရှိပါဘူးဖွဲ့စည်းပုံဥပဒေအရဆိုတော့အဲ့လိုအခြေအနေမျိုးမှာတော့အစိုးရနဲ့ ဒီမူကြီးဌာနနဲ့စကားပြောရမယ့်ကိစ္စလေးတငင်းပွားမယ့်ကိစ္စလေးဆိုတော့ဖြစ်လာနိုင်ပါတယ်ကျွန်တော်တို့ယုံကြည်တာကတော့သမ္မတပဲဖြစ်ဖြစ်ပါတီဥက္ကဋ္ဌပဲဖြစ်ဖြစ်သူတို့တွေကတော့လူညံ့စွာနဲ့မြင်သွားစွာနဲ့အစဉ်ပြေစွာနဲ့ဟိုဖြည့်ဆင်းနိုင်လိမ့်မယ်လို့တော့အဲ့လိုတော့မျှော်လင့်ပါတယ
်ကိုတိတ်ခင်ဗျအခုလို့ရှင်းပြတဲ့
ကြည့်ကြည့်
တင်ပါတယ်ခင်ဗျ